ลามิโนมาลายูกับวิมาประธานที่นี่เนี่ยวิญญาณชิมเป็นเมื่อวิญญาณลดดอกกุศลีลองด้วยเปรียบเคียงอะไรจังเปรียบแบบนี้จะน่าตั้งไหนบ้างประธานที่นี่สุดที่เขียนเนี่ยมองดูเขียนอยู่กันเนี่ยลามิยูกับวิมาวิญญาณชิมเป็นจำไหมวิญญาณลดดอกกุศลีลองเอาอุทิศละเลี้ยวเปรียบเคียงอะไรโลดิโมเกสินีโลกุญย์ปาร์ตี้ตุนยมูอุจโสองาเปรียบแบบนี้
เอาเดี๋ยวเอาเดี๋ยวเอ้าบิดอ่ะน้องเจ้าตุนยาวอันเดิมที่เลยน้องเจ้าตุนยาวกับว่าบ่เนาะตุ
ဆုံးအဲ့ဒါရေခံမှုတော့ရှိနေလို့ကြတယ်။ဒါဒီအဲ့ဒါပြင်နေဝင်ရမယ်ပြင်နေရနဲ့နောက်တစ်ဆင့်တက်မှာပေါ့နော်
။ဘုဒ္ဓတော်မောင်တော်နဲ့စစ်တွေမြို့နယ်တွေကပြင်နေလွှတ်တော်နှစ်နေရာနဲ့တိတုလွှတ်တော်သုံးနေရာအတွက်ရှင်ပြိုင်ဖို့အမည်စင်းတင်သွင်းထားတဲ့ထက်ကတိတုလွှတ်တော်တနေရာကလွေလို့ကျန်လေးနေရာအတွက်ကိုယ်စီလေးလောင်းတွေကိုရွေးကောက်ပွဲကော်မရှင်ကပေးချခဲ့တာပါ။စစ်တွေထရန်ကနေတိတုလွှတ်တော်ကိုယ်စီလေးလောင်းဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ရည်ရွယ်ထားတယ်။အထူးရရှိကတော့2019ခုနှစ်မှာနိုင်ငံသားဖြစ်ပေမဲ့လည်းမိဘတွေကနိုင်ငံသားမဟုတ်တဲ့အတွက်ပေးချခဲ့တာလို့လည်းစစ်တွေထရန်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစံရွှေလက်ကပြောပါတယ်
ပစ္စည်းရဲ့အကြောင်းအရောဒီလိုမျိုးသူ့ရဲ့အဖြစ်များနေပြီးတော့ငွေတဲ့ချိန်မှာဒီလိုနိုင်ငံသားအဖြစ်နဲ့ပြီးတော့ခံတဲ့နိုင်ငံသားမရှိသေးဘူးဆိုပြီးတော့အဲ့ဒီအခြေအနေကိုကျွန်တော်ပြလိုက်တာသူရဲ့နိုင်ငံသားအနေနဲ့2019မှာဖြစ်တယ
်ဒါပြင်မောင်နှောခရိုင်မှာတတိပုဂ္ဂလတူပါဝင်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကနေအမည်စင်းတင်သွင်းထားတယ်ရိုညာလွှတ်တော်ကိုယ်စားလှယ်လောင်း၄ဦးထဲက၃ဦးကိုလည်းဥပဒေနဲ့ညီပြေချရတာဖြစ်တယ်လို့မောင်နှောခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်မြင့်ကပြောပါတယ်
ဒီကတော့ကျွန်တော်ဒီလိုပါကျွန်တော်တို့ရွေးကောက်ပွဲဥပဒေပုံမှန်တစီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစီစဉ်ရတာပေါ့ဗျာအဲ့ဒီစီစဉ်စီစဉ်လက်ပြီးအချိန်ခါမှာဒီခုနကပြောတဲ့ပုံစံတွေကကျွန်တော်တို့ပုံမွေးပေါ်တဲ့အချိန်ကမိဖနှစ်ပတ်ကနိုင်ငံတက်မဖြစ်ဘူးပါပဲအဲ့ဒီဥပဒေကိုဖိုက်ပြဆိုတော့ပါလေ
ဟုတ်ပါတယ်
ကျွန်တော်တို့ကလည်းတို့ကျွန်တော်မှာအာဂတ်တရားနဲ့လုပ်တာလေကျွန်တော်တို့မရှိဘူးကျွန်တော်တို့ဥပဒေတိုင်းပြီးဆောင်ရတာပါ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့တိုင်းဒေသကြီးလွတ်တော်နဲ့ပြည်နယ်လွတ်တော်ရွေးကောက်ပွဲဥပဒေအခန့်ငါးမှာရွေးကောက်ပွဲမှာပါဝင်ရှင်ပြန်တဲ့သူတွေကိုမွေးဖွားစဉ်ကမိဘနှစ်ပါးလုံးမိနိုင်ငံသားဖြစ်ရမယ်ဆိုပြီးပါဝင်တာလည်းဖြစ်ပါတယ်ပြည်ရှာခံရသူတွေထဲမှာတော့မောင်တော်ခင်ကနေပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြိုင်တဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီဥက္ကဋ္ဌဦးကျော်မင်းလေးပါဝင်ပါတယ်
။အဲ့ဒါဥပဒေနဲ့ငင်လာတော့မဟုတ်လို့ရှင်လို့လောက်တာလားနိုင်ငံတော်ရဲ့အစိုးရပေါ်လို့စီလာဆိုတာဟောစင်းစားရတယ်ပေါ့နော်
။ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီက2012ခုနှစ်မှာဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပြီး2015ရွေးကောက်ပွဲမှာကိုယ်စားလှယ်လောက်အမည်တင်သွင်းခဲ့မှုပဲနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခွင့်မပြုခဲ့ပါဘူး။ဒီစီချင်းရွေးကောက်ပွဲမှာလည်းကိုယ်စားလှယ်လောက်၅ဦးအမည်စင်းတင်သွင်းထားပေမဲ့တဦးသာရွေးကောက်ပွဲကော်မရှင်ကခွင့်ပြုခဲ့တာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်တုန်းကလုံခြုံရေးကင်းစခန်းတွေကိုစီးနှင်တိုက်ခိုက်ခဲ့တဲ့အာဆာရိုင်ဂျာဆွမ်းရအုပ်စုကိုလိုင်းလံရှင်းလင်းရမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေကကြီးလေးတဲ့လူခွင့်ရေးရှုဖော်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဆွဆွေးထားပြီးလူနည်းစုတွေကိုဖိနှိပ်မှုတွေဆုံးသတ်ဖို့နိုင်ငံသားခွင့်ရေးတွေပေးဖို့လည်းတိုက်တွန်းနေကြတာပါရိုင်ဂျာဆိုတဲ့အုံတုံးကိုတရားဝင်သိမှမပြုတဲ့မြန်မာဆွေးရနဲ့တတ်မတော်ဖက်ကတော့နိုင်ငံတကာနဲ့လူခွင့်ရေးဖွဲ့တွေဆွဆွေးနေတဲ့လောက်လူခွင့်ရေးရှုဖော်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့အခြေခံခွင့်ရေးတွေကိုလည်းဥပဒေနဲ့ညီခံစားခွင့်ပြုထားကြအောင်ပြောဆိုထားပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာပါခင်ဗျာ